ဆုံးရောက်တွေဟာဥရောပသမဂ္ဂနိုင်ငံတွေကိုရောက်ဖို့လူမောင်းခိုကူးသူတွေရဲ့ဆက်လီထဲမှာလိုက်ပြီးမြေထဲပင်လယ်ကိုဖျက်ကောင်းဖျက်နိုင်တယ်လို့နေတိုးတပ်ဖွဲ့ကပြောလိုက်ပါတယ်။ရာဇဝတ်ဂိုင်းတွေနဲ့ဆုံးရောက်အဖွဲ့တွေရဲ့အဖွဲ့ဝင်တွေဟာအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်မြောက်ပိုင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ဆင်းရဲမွဲတေမှုကနေလွတ်မြောက်ဖို့ကြိုးစားနေကြတဲ့တရားဝင်ဒုက္ခသည်တွေကြားထဲမှာပါလာနိုင်တယ်လို့တန်တရားရှိကြောင်းနေတိုးတပ်ဖွဲ့ရဲ့တပ်မှူးအမေရိကန်လီဒါဗိုလ်ချုပ်ဖိလစ်ဘရစ်လော့ဖ်ကပြောပါတယ်။လီဗျားနိုင်ငံကလူမောင်းခိုးကူးတဲ့ဂိုင်းတွေကိုပြစ်မှတ်ထားတဲ့ရေကြောင်းစစ်စင်ရေးကိုဥရောပသမဂ္ဂကတနင်္လာနေ့မှာအတည်ပြုလိုက်ပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေကိုအများဆုံးလက်ခံထားတဲ့အီတလီနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးပေါ်လိုဂျန်တီလိုနီကနေတိုးတပ်ဖွဲ့အနေနဲ့မြေထဲပင်လယ်ဒေသမှာလက်ရှိရှိနေတဲ့အကြမ်းဖက်သမားတိုက်ဖြတ်ရေးစစ်ဆင်ရေးကိုမုံမှန်ပြီးဥရောပသမဂ္ဂရဲ့စစ်ဆင်ရေးတွေကိုအထောက်အကူပြုနိုင်တယ်လို့အကြံပြုလိုက်ပါတယ်။အခုနှစ်တစ်နှစ်ထဲမှာပဲမြေထဲပင်လယ်ကိုဖျက်ပြီးဥရောပကိုဝင်လာတဲ့ရွှေပြောင်းအခြေချနေထိုင်သူအရေအတွက်ဟာ 9,000 ကျော်ရှိပြီးတော့အိတ်တဲက 3,000 ကျော်ဟာအီတလီနိုင်ငံကနေဖျက်ပြီးဝင်ကြတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါတယ်။အဲ့လိုမြေထဲပင်လယ်ကိုလေတွေနဲ့ဖျက်ကျော်စင်မှာ1900ကျော်ထက်မနည်းလဲရင်းနှစ်တည်ဆုံခဲ့ကြပါတယ်ခင်ဗျာ။